ဆရာတို့လွတ်လပ်ရေးနဲ့အခမ်းအနားကိုဗိုင်းရွယ်ချက်နဲ့လုပ်ဖြစ်တယ်ဆိုတာဆက်ပြောပြပါလားခင်ဗျာ
ရွယ်ချက်ကတော့လွတ်လပ်ရေးမှာဟိုတုန်းကလွတ်လပ်ရေးတိကျတာရဲ့အဲသူတို့စူးစမ်းဖန်ဆာလွတ်လပ်ရေးရောက်ရဲ့ယူလုံးကြအောင်ယူပေးခဲ့တဲ့ရွယ်ချက်တွေကဘာတွေလို့အဲ့ဒီရွယ်ချက်တွေခတိဘယ်လောက်ရှိသလဲလို့ဘာတွေဆက်လုပ်အောင်မလို့ပေါ့နော်အဲအဲ့ဒါတွေကတော့ဒါဆုံးသက်ချက်ပေါ့နောက်တစ်ခုကတော့ကျွန်တော်တို့ကဒီပဲအစိုးနှစ်ခုပြုလိုက်တယ်လေအစိုးတစ်ခုကကျွန်တော်တို့ဒက်ရှုတိုင်းပြည်အခြေအနေကဒါဟာအလုံးစုံပါတီတွေနိုင်ငံသမားတွေဟိုညီညွတ်ဖို့လိုတယ်ဒီညီညွတ်ရေးအတွက်ကိုအစိုးရကောက်ဆောင်ပြီးတော့ညီရေးလုပ်ပါဆိုတဲ့အစိုးကြီးတစ်ခုပေါ့နော်နောက်တစ်ခုကတော့အမေရိကန်နဲ့ကျွန်တော်တို့ EU ကနေပြီးတော့ section တွေလုပ်ကြတာရှိတယ်အဲ့ section တွေဟာသူတို့ရွေတဲ့ရလကတခြားပေါ့နော်သူရွေတာကခြားဖြစ်နေတယ်အဲ့ဒီမှာပြည်သူလူထုကထိခိုက်ကြတယ်များနေတယ်ပြည်သူလူထုရဲ့အကျိုးပျက်စီးတာပျက်စီးရောက်ဖြစ်နေတယ်အဲ့ဒါကြောင့်မလို့ section ကိုပြန်ရုပ်သိမ်းပြီးပါဆိုတဲ့အဆိုပြုချက်ပေါ့နော်အဲ့ဒီကုန်းပ
ါပြည်သူတွေဒီကနေ့ကြုံနေရတဲ့လွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဆရာတို့ဗားရီများဟောပြောဆွေးနွေးခဲ့ကြပါလေခင်ဗျာ
အဲဒါကတော့ဟိုပါပေါ့နံပါတ်1ကတော့ကျွန်တော်ဟိုလွတ်လပ်ရေးကိုသုံးသပ်တာပေါ့နော်လွတ်လပ်ရေးသုံးသပ်တဲ့ဆရာကလွတ်လပ်ရေးယူပေးခဲ့ကြတဲ့ခေါင်းဆောင်နေပြည်သူ့ကတွေကတိုင်းပြည်လေလွတ်လပ်အောင်ဆိုရည်ရွယ်ချက်နောက်ပြီးတော့လည်းတိုင်းပြည်ထဲမှာရှိနေတဲ့လူတွေလည်းပဲပေါ့နော်လူလူလည်းပဲအားလုံးလွတ်လပ်နဲ့ချမ်းသာတာဖြစ်အောင်ဆိုရည်ရွယ်ချက်ဒီနဲ့သူတို့လွတ်လပ်ယူပေးခဲ့တာပါဒါပေမဲ့ကျွန်တော်တို့တိုင်းပြည်ကကန်ဆူကျွန်တော်အခုတက်တီပေါ့နော်ညီပေါင်းများဆိုတာဂျာလတ်တီအောင်ကျွန်တော်တို့တိုင်းပြည်တော့လွတ်လပ်သွားပါလေလူတွေကတော့အခုချိန်မလွတ်လပ်ပြီဘူ
းဒီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပေါ့လေပြန်ကြည့်မယ်ဆိုရင်တိုင်းတစ်ပါးသားကိုလိုနီအစိုးရစီကလွတ်လပ်ရေးရယူခဲ့တာ63နှစ်ရှိသွားပြီပေါ့လေမြန်မာပြည်သူတွေကကိုလူမျိုးပေါ့လေစေအစိုးရလက်အောက်မှာတခါပြန်ပြီးတော့ချုပ်ချယ်ကန့်သက်ခံရတဲ့ဘဝနဲ့နေရတာအခုဆိုရင်နှစ်ပေါင်း50လောက်ရှိသွားပြီတစ်ဖက်ကပြန်ကြည့်ရင်ဒီနိုင်ငံရေးခေါင်းဆောင်တွေကြားမှာညီညွတ်မှုမရှိတာကြောင့်စေအစိုးရကနေပြီးတော့ထိန်းသိမ်းကျပြီးတော့နှစ်ပေါင်းများစွာအုပ်ချုပ်ခွင့်ရနေလို့လည်းတုံ့တက်မှုတွေရှိတယ်ဆရာတို့ရောလွတ်လပ်ခွင့်တွေဆုံးရှုံးရတဲ့အထက်မှာနိုင်ငံရေးခေါင်းဆောင်တွေအချင်းချင်းကြားညီညွတ်မှုမရှိတဲ့အတွက်ပေါ့လေတာဝန်ရှိတယ်လို့ရောဆရာတို့မြင်မိပါလားခင်ဗျာ
အားမြင်ပါတယ်မြင်ပါတယ်ကျွန်တော်တို့လည်းမညီညွတ်လို့ပေါ့နော်ကိုအားလည်းမကြီးလို့ပေါ့မားတော့ဒီလိုဖြစ်တာဒီကိုကသာလျှင်ကိုယ့်ဘက်ကကျွင်းချက်မရှိဘူးဆိုရင်ကိုအများကြီးတားနေတာပေါ့အထူးသဖြင့်ကျွန်တော်လာပြီးခဲ့တဲ့ရုပ်ောက်ပွဲဆိုရင်အဲ့ဒါကျွန်တော်တို့မှာကြောက်နေရညီညွတ်နေအားရှိအောင်လုပ်မယ်ဆိုရင်ဒီလောက်ကြည့်အောင်ဖြစ်သွားပါဘူးကျွန်တော်အများကြီးတားနိုင်ပါပါအဲ့ကျွန်တော်တို့ကတော့အများကြီးချူရင်းတဲ့တွေဒါအားလုံးပေါ့ဗျာနော်အားလုံးခြုံလိုက်ရင်ဒါတို့ကျွန်တော်တို့လိန်လို့ရတဲ့အခြေအနေဖြစ်အောင်ဒါအချိန်ကြီးဖြစ်သွားတာပေါ့နော်ဒါကျွန်တော်တို့မှလည်းတာဝန်ရှိပါတယ်လို့အဲ့လိုသုံးသပ်ပါတယ
်ဗမာပြည်သူတွေဒီလွတ်လပ်ခွင့်တွေပြပြဝဝပြန်ရအောင်ဆိုရင်ဒီအစိုးရတခုတည်းတည်းမကဘူးပေါ့လေနိုင်ငံရေးကောင်းဆောင်တွေပြည်သူတွေပိုက်ရောဘယ်လိုပုံစံမျိုးနဲ့နေပြီးတော့လှုပ်တင်တယ်လို့ဆရာတို့မြင်ပါလဲခင်ဗျာ
ဟိုဒီလိုလေးကျွန်တော်တို့ကတော့ပါတီဖွဲ့တဲ့ကကျွန်တော်တို့ဒါကိုလမ်းစဉ်နဲ့တကယ်ဒီအဲတိုင်းပြည်တွေလုပ်မယ်ဆိုရင်ရွေးကြတာရှိပြီးသားပေါ့နော်အခုလောလောဆယ်ကတော့ကျွန်တော်တို့ကဒီလွတ်လပ်ရေးနေမှာတောင်းဆိုလိုက်တာတော့အားလုံးညီညွတ်အောင်ဘလို့ရတယ်ဒါဆိုကနေဦးစီးပြီးလုပ်ပါဆိုတာကတော့ဒါကတော့တနည်းပေါ့နော်ဒါကတော့တို့ကလည်းလှုပ်ချင်မှလှုပ်ပါပေါ့ဗျာအဲသူတို့လှုပ်တာမလှုပ်တာတပိုင်းတော့ကျွန်တော်ကဒါလှုပ်ဖို့လိုအပ်တယ်လို့ဒါကျွန်တော်တိုက်တွန်းတာကိုအဲကိုလှုပ်ရရှိတာတော့ကိုလှုပ်ရမှာပေါ့အခုတော့ကျွန်တော်တို့လုပ်နိုင်တဲ့နီလာမျိုးတစ်ခုကတော့ကျွန်တော်တို့နိုင်ငံရေးပါတီတွေပေါင်းလို့ရဆိုရင်ပေါင်းပြီးတော့လုပ်ငန်းစဉ်တွေအခုစလုပ်တာကတော့ချက်ချင်းကြီးတခါတည်းတို့ပေါင်းကြဆိုတခါတည်းအတူတူကလုပ်ကြဆိုဆိုတာလည်းမလွယ်ဘူးလေကျွန်တော်နိုင်ငံရေးသမားတွေရတယ်အဲ့ဒါကြောင့်လို့ကျွန်တော်စပြီးတော့မှအခုလိုလုပ်ငန်းလေးတွေရှိရအခုလွတ်လိုက်နေလို့အမျိုးပေါင်းလို့လိုက်မယ်ပေါ့နော်ဥမာအဲ့ဒီနဲ့ကျွန်တော်တို့လည်းပဲဟိုရခိုင်ရေးပြီးပါအတူလုပ်တာတို့အတူဆွေးနွေးတာတွေစတယ်ပြန်လုပ်နိုင်တယ်များတော့ကိုယ့်ဘက်ကနေတော့ရသမျှဒီညီညွတ်နဲ့လုပ်ဖို့တော့ဒါစမ်းကြည့်နေတာပေါ့နော
်ဆရာဦးသူဝေကျေးဇူးပြုတင်ပါတယ်ခင်ဗျာ
တောင်းပါပြီ